မြမစစ်ကောင်စီနဲ့စစ်ရေးတန်တမာဆက်ဆံရေးတိုးချဲ့လာနေတာကအိန္ဒိယနိုင်ငံလိုမျိုးဒီမိုကရေစီအားကြီးနိုင်ငံတစ်နိုင်ငံအတွက်မှားယွင်းတဲ့ဆုံးဖြတ်ချက်ဖြစ်ပါတယ်လို့မြမနိုင်ငံရေးစောင့်ကြည့်လေ့လာနေတဲ့အဖွဲ့အစည်းတွေကဝေဖန်ပြောဆိုလိုက်ပါတယ်။စစ်ရာဇဝတ်မှုကျူးလွန်နေတဲ့မြမစစ်တပ်ကိုအိန္ဒိယဘက်ကလက်နက်ရောင်းချတာစစ်ရေးအရာပူပေါင်းတာမဟာဗျူဟာမြောက်ဆက်ဆံရေးတွေတိစောက်တာတွေတိုးချဲ့လှုပ်ဆောင်လာနေတဲ့အကြောင်းထောက်ပြတဲ့အစီရင်ခံစာတစ်စောင်ကိုမြမရေးလှုပ်ရှားမှုအဖွဲ့တွေဖြစ်တဲ့ဗမာရေးရာပြိပခလေ့လာရေးအဖွဲ့နဲ့ India for Myanmar တို့ပူးပေါင်းထုတ်ပြန်လိုက်တာဖြစ်ပါတယ်။အကြောင်းစုံကိုကိုရဲနိုင်ပြောပြပေးပါမယ်။
မြန်မာစစ်တပ်ရဲ့အာဏာသိမ်းအကြမ်းဖက်မှုတွေကိုကုလသမဂ္ဂနဲ့ကမ္ဘာအင်အားကြီးနိုင်ငံတွေကလက်မခံကြပေမဲ့အိန္ဒိယချင်းဒီမိုကရေစီနိုင်ငံကြီးဖြစ်တဲ့အိန္ဒိယနိုင်ငံကတော့ဒီအခြေအနေကိုမျက်ကွယ်ပြုပြီးတော့အကျိုးမျှော်ပေါင်းဖက်နေတယ်လို့အရက်ဖတ်မြန်မာအရေးလှုပ်ရှားသူတွေကပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ်။အမေရိကန်ပြည်ထောင်စုနဲ့ဥရောပသမဂ္ဂအပါအဝင်ကမ္ဘာပေါ်ကစီးပွားရေးဖွံ့ဖြိုးတိုးတက်တဲ့နိုင်ငံကြီးတွေပါတဲ့ G20 ထိပ်သီးစည်းဝေးဘက်ကိုအိန္ဒိယကအင်ရှင်အဖြစ်နဲ့ဒီလောက်ကိုရနေမှာလက်ခံကျင်းပဖို့ရှိနေချိန်မှာပဲအိန္ဒိယမြန်မာဆက်ဆံရေးသုံးသက်တဲ့အစည်းအခမ်းအကိုဗမာရေးရပြိပခလေးလာရေးအဖွဲ့နဲ့ India for Myanmar လှုပ်ရှားမှုအဖွဲ့တွေကပူးတွဲထုတ်ပြန်လိုက်တာပါမြန်မာစစ်တပ်အာဏာသိမ်းချိန်ကတည်တည်တသာမဟုတ်ပေမဲ့နောက်ပိုင်းမှာအကျိုးစီးပွားအခြေခံနဲ့ဆက်ဆံရေးကိုအိန္ဒိယကတိုးချက်လာပါတယ်အိန္ဒိယရဲ့ချင်းကပ်ပုံဟာမြန်မာဒီမိုကရေစီလှုပ်ရှားမှုကိုချိနဲ့စေတယ်လို့ဗမာရေးရပြိပခလေးလာရေးအဖွဲ့နဲ့ India for Myanmar တွေကသူတို့ရဲ့သုံးသက်အစီရင်ခံစာမှာထောက်ပြထားပါတယ်။မြန်မာရေးနဲ့ပတ်သက်လာရင်အိန္ဒိယဟာခက်စိတ်စိတ်နေပြီးတော့စစ်ကောင်စီနဲ့ဆက်ဆံနေတယ်လို့ဗမာရေးရနဲ့ပြည်ထောင်စုလေးလာရေးအဖွဲ့ BACS ရဲ့ဒါရိုက်တာဖြစ်တဲ့ခရစ်စတန်ကပြောပါတယ်
။မြန်မာပြည်သူတွေနဲ့အတူရှိကြအောင်အနာသိန်းချင်းကြောင့်ဖြစ်ပေါ်လာတဲ့အကျိုးဆက်တွေပေါ်မှာသူရင်ကြောင့်ဒီမိုကရေစီရေးပြန်လည်ထောက်ပံ့ဖို့အတွက်ဆောင်ရွက်နေ။ဒေါက်ဆန်ဆူချီအပါအဝင်ဖက်စီထားလို့ရပြန်လုပ်ဖို့တိုက်တွန်းနေစသဖြင့်ကုလသမဂ္ဂအပါအဝင်နိုင်ငံတွေကခန်းထားရပါလုံးဝခဏခဏအိန္ဒိယနေရာထုတ်အိန္ဒိယဘက်ကနေပြီးတော့ထုတ်ပြန်ပါပေမဲ့လည်းပဲကျွန်တော်တို့တွေ့ရှိရတဲ့အမှအရေးယူဖို့တိုင်းနေတယ်ပြောရမှာပါအိန္ဒိယနေနဲ့နှုတ်ဆက်နေတတ်တာပြီးတော့လို့ရှိရင်အရေးယူတန်ဖိုက်ဖိတ်ဆုံးဖို့လို့အားမပေးဘူးတတိထောက်ကိုင်ပုံတင်လို့ဆိုတော့အကြောင်းလေးအထိထုတ်ပေါ်ပြောကြားပေးနေတာမျိုးလည်းကျွန်တော်တွေ့ရပါတယ်
ဒီသုံးသက်အစီရင်ခံစာမှာအိန္ဒိယရဲ့မြမရေးရည်တည်ချက်နဲ့တဏ္ဍာမန်ဆက်ဆံရေးအကျိုးစီးပွားအခြေခံမဟာဗျူဟာမြောက်ဆက်ဆံရေးအိန္ဒိယရဲ့အရှေ့မြောက်ဒေသအရေးဆိုင်ရာမြန်မာနဲ့ဆက်ဆံရေးနဲ့စစ်ကောင်စီကိုပံ့ပိုးမှုများဆိုပြီးအဓိကအခန်းလေးခန်းဖော်ပြထားပါတယ်ဒီထဲမှာမဲကောင်ငင်းကပူပေါင်းဆောင်ရွက်ရေးအောက်ကအိန္ဒိယမြန်မာထိုင်းသုံးနိုင်ငံအဝေးပြေးလက်နဲ့ကလဒန်ဘတ်စုံစီမံကိန်းတွေကိုအိန္ဒိယကသူ့ရဲ့အရှေ့မြောက်ဒေသတိုးတက်လာရေးအတွက်မျှော်လင့်ကြိုးပမ်းနေတာပါဒါကြောင့်အရင် NLD အစိုးရကိုအားပေးထောက်ခံခဲ့တဲ့အိန္ဒိယဟာမြန်မာစစ်ကောင်စီနဲ့လည်းဆက်ဆံရေးကိုဆက်ပြီးတော့တည်ဆောက်နေတာဖြစ်ပါတယ်။အိန္ဒိယဟာမြန်မာစစ်တပ်ကိုလက်နက်နဲ့ဆက်ဆက်ပစ္စည်းတွေထောက်ပံ့နေတဲ့၅နိုင်ငံထဲမှာလည်းပါဝင်ပါတယ်။ရုရှား၊တရုတ်၊စင်ကာပူ၊အိန္ဒိယ၊ထိုင်းဒီနိုင်ငံတွေစစ်ကောင်စီကိုဒေါ်လာတန်းချီတဲ့စစ်လက်နက်တွေရောင်းချခဲ့တယ်လို့မြန်မာအရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ Justice for Myanmar အဖွဲ့ကလည်းထုတ်ပြန်ထားပါတယ်။အိန္ဒိယမြန်မာစစ်ရေးဆက်ဆံမှုနဲ့ပတ်သက်လို့ Christian ကတော့ခုလိုပြောပါတယ်
စစ်ကောင်စီကဒီလက်နက်တွေရဲ့တစိကပိုင်းကိုအသုံးပြုပြီးအိန္ဒိယကပါကောပါတဲ့လက်နက်တွေကိုအသုံးပြုပြီးတော့ဆီအောင်ဆိုကျွလုံနေရရှိရဲ့ပြောအိန္ဒိယကသူတို့ပြောတဲ့အပိုင်းမှာကတော့အာဏာမသိမ်းခင်တော့ကတိပြုထားတဲ့ဒီရောင်းဝယ်ဖောက်ပွဲရောင်းဝယ်မှုပုံစံဆက်လုပ်နေရလို့ပြောလို့ဆိုပေမဲ့တကယ်တကယ်မှာ2023ခုလက်နက်တွေပြန်ပို့နေရဆိုပြီးတော့ပါစောင့်ကြည့်လေးတာတူကထောက်ပြပြောဆိုတာကိုကျွန်တော်တွေ့ရပါတယ်
အိန္ဒိယနိုင်ငံပထမဆိုတဲ့အိန္ဒိယရဲ့မူဝါဒတွေထဲမှာမြန်မာနိုင်ငံလိုစစ်ဘေးခံစားနေရတဲ့ပြည်သူတွေကိုကူညီပေးဖို့လဲထည့်သွင်းစဉ်းစားသင့်တယ်လို့အစိုးရခံစားထုတ်ပြန်သူတွေကထောက်ပြပါတယ်စစ်ကောင်စီကိုထောက်ပံ့နေတာကရာဇဝတ်မှုကျူးလွန်နိုင်ဖို့အထောက်ပံ့ဖြစ်နေပြီးတစ်ချိန်အသွင်ကူးပြောင်းရေးကာလမှာတရားမျှတမှုကိုပြန်ဖော်ထုတ်ရင်နောက်ဆက်တွဲအကျိုးဆက်တွေကိုအိန္ဒိယကရင်ဆိုင်ရလိမ့်မယ်လို့သူတို့ကထောက်ပြထားပါတယ်အခုသုံးသက်အစိုးရခံစားကိုပူးတွဲထုတ်ပြန်တဲ့ India for Myanmar အဖွဲ့တီထောင်သူစလိုင်းဒုခါကတော့အခုလိုပြောပါတယ
်။ကောင်းကောင်းမွန်မွန်အစိုးရခံစားထုတ်နိုင်တယ်ဆိုရင်တော့ဒါကျွန်တော်တို့ဒီအိန္ဒိယဖြစ်နေတဲ့မြန်မာနိုင်ငံသားတွေကကျွန်တော်တို့ကိုအသိစိတ်ဆောင်ကြည့်နေပါတယ်ဆိုရဲဟာ3ချက်ပြီးတော့မှအပြောင်းလဲမြန်မာနိုင်ငံပေါ်အိန္ဒိယရဲ့လက်ရှိရည်တည်ချက်ပြောင်းလဲလာမလားဆိုတဲ့ရွေးချက်ကိုလည်းကျွန်တော်တို့စဉ်းစားဖြစ်ပါတယ်။ဒီအစိုးရခံစားကိုကျွန်တော်တို့ပြုစုဖို့စဉ်းစားတဲ့အချိန်မှာဒီမှတ်တမ်းမှအစိုးရမှုလေးကြုံခဲ့ပါတယ်။နောက်ပိုင်းကျွန်တော်တို့အိန္ဒိယချင်းနိုင်ငံအတိအကျပါလဲဒီလိုပါမျိုးပေါ်ပေါ်လာနိုင်ဖို့လည်းကျွန်တော်အနေနဲ့ဆိုတော့ညှော်လင့်ထားပါတယ်ဆိုတော့ဒီလိုဒီရလဟာကျွန်တော်တို့တော်ခါရက်အတွက်ကောင်းစေရကောင်းဖြစ်များစွာကိုတည်ဆင်းနိုင်မယ်လို့ကျွန်တော်တို့ယုံကြည်ပါတယ
်နိုင်ငံတကာကဘယ်လိုပဲလူခွင့်ရေးစံနှုန်းတွေနဲ့ချိန်ထိုးပြောနေပေမဲ့လည်းကမ္ဘာတန်တမာဆက်ဆံရေးကစားပွဲမှာအိန္ဒိယဟာနိုင်ငံတိုင်းကအရေးတူဆက်ဆံခြင်းနဲ့နိုင်ငံဖြစ်လာနေပါတယ်အိန္ဒိယဟာဒီမိုကရေစီနိုင်ငံကြီးတွေဖဲကျင်းထားတဲ့ရုရှားစီက ရေနံတွေကိုဈေးပေါပေါနဲ့ဝယ်ယူနေတာရှိသလိုမြန်မာလိုနိုင်ငံနဲ့လည်းအကျိုးစီးပွားကိုရှည်တန်းတင်ပြီးတော့စည်ရေးနဲ့တန်တမာဆက်ဆံရေးတွေကိုတိုးချဲ့တည်ဆောက်နေတာဖြစ်ပါတယ်ခင်ဗျာ